KNU နဲ့ပတ်ပေါင်းခရိုင်အတွင်းမှာမြန်မာစစ်ကောင်စီတပ်စခန်းဖြစ်တဲ့မေရထားစခန်းကို KNU ကသိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီဘက်က၄ရက်မြောက်အဖြစ်တန်လင်မြစ်အနီးကရင်ကျေးရွာတွေကိုတနင်္ဂနွေနေ့ကဘုံကျဲတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ပေးထားပါတယ်
။ကရင်ပြည်နယ်ပတ်ပေါင်းခရိုင်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့KNU တပ်မ၅ရုဟာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ KNU ဘက်ကလည်းမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့တိမူထာနဲ့မေရထာစခန်းတွေကိုသိမ်းပိုက်ခဲ့တာပါ။အေပီလ28ရက်နေ့ကတော့တန်လွင်မြစ်အနီးကမေရထာစခန်းကိုသိမ်းပိုက်ပြီးတဲ့နေ့ကစလို့အေပီလ28ရက်အေပီလ30ရက်မေလ2ရက်နေ့တွေမှာအရက်သားကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီး KNU တပ်မ၅ကပြောရေးဆိုခွင့်ရှိသူဘူမူစော့ကလေတို့ကပြောပါတယ်
။လာပြီးတော့ဟိုဒီတန်လွင်မြစ်ကမ်းနဲ့နီးတဲ့ဒီဘက်မှာသွားပြီးတော့ဘုံကျဲတွေဟိုရှိတယ်မင်းညပေါ့လေဒီစေနာကြီးတော့တော့ဘာဖြစ်တဲ့နိုင်တော့မလဲအဲ့မှာလာပြီးတော့တန်လင်းမြင့်နဲ့ညီးတဲ့နေရာဒီဘွားရောက်ချီရောအုပ်စုဒီဗလာလေးခိုလေးတော့ခေါ်အဲ့ဒီရွာနေမှာသွားပြီးတော့သူဘုတ်ကျဲတယ်မင်းညဟုတ်တယ်အဲ့ဒီညညပေါ့နော
်ဟုတ
်တယ်ည
ညကယန်ယူဘက်ကလည်းဖပုံခရိုင်ထဲကစစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကရင်ရွာတွေကိုလက်နက်ကြီးတွေနဲ့ပြန်ပစ်တာတွေရှိခဲ့တယ်လို့လည်းပြောပါတယ်လက်ရှိမှာတော့စေအုပ်ချုပ်ရေးကောင်စီကနေကြဆောင်တက်တရဲ့အင်အားကိုတုံးပြီး KNU ကိုချိန်မုံရေးတွေလုပ်နေတယ်လို့လည်းပြောပြပါဗျ
။ဟုတ်ပြီခဲ့တဲ့၄-၅ရက်ကနေပြီးတော့မှသူတို့ဒီရဲ့တောက်ဖက်က150တွေ့ရတယ်150ဒီရဲ့တောက်ဖက်ကရောက်ရှိနေတော့အခုမနေ့ကလည်းပဲသူတို့ရဲ့ခြေသားမှရှိတဲ့လူလူတနည်းပြေဆက်အရဆိုရင်2400ထားဆိုးလာတယ်လို့အဲကျွန်တော်တို့အဲ့လိုပဲသတင်းရရှိတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါလည်းပဲကျွန်တော်တို့တပ်မဟာငါ့ကိုတိုက်ဖို့အတွက်အစီအစဉ်တစ်ခုလိုပဲဟိုအကောင်အလုံးကနေပြီးတော့အဲ့လိုပဲရှုမြင်ကြတယ
်မြန်မာစစ်ကောင်စီတပ်တွေက KNU ထိန်းချုပ်ရာကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ရွာသား2000ကျော်ဘေးလွတ်ရာကိုရှောင်ပြေးနေရပြီးအခုတည်းကနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်း KNU ဘက်ကပြောပါတယ်KNU တထုံခရိုင်ဘီလင်းမြို့နယ်အတွင်းမှာလည်းစစ်ကောင်စီရဲ့တိုက်လေရင်တွေကအေပီလ30ရက်နေ့ကလှည့်ပတ်ပြန်တမ်းမှုတွေကြောင့်ဘီလင်းမြို့နယ်အတွင်းမှာရှိတဲ့ကျင်းနယ်အုပ်စု6စုကဒေသခံပြည်သူ1000လောက်ဟာတောတောင်တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းဆိုပါတယ်ဒီရက်ထဲမှာပဲလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ဖပုံခရိုင်ထဲကစစ်ဘေးဒုက္ခသည် 2000 လောက်ထိုင်းဘက်ကိုထွက်ပြေးခိုလုံခဲ့ကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်